သမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးထိတန်းအရာရှိတွေကဆာဒီအရေဗျနဲ့ပတ်သက်တဲ့လျှို့ဝှက်မှတ်တမ်းကိုအထက်လွှတ်တော်မျက်နှာစုံကြီးစီဝဲမှာဘူဒူးနေကတင်ပြလိုက်ပြီးတဲ့နောက်အမေရိကန်အစိုးရနဲ့ဥပဒေပြုလွှတ်တော်အကြားသဘောထားကွဲလွဲမှုပုံမနဲ့ဆိုင်သွားပါတယ်။ဆာဒီသတင်းစာဆရာတူရကီနိုင်ငံဆာဒီကောင်စီဝန်ယုံမှအသက်ခံရပြီးနှစ်လကန်အကြာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ကာကွယ်ဝန်ကြီးဂျင်မက်တစ်စ်တို့ကဆာဒီနဲ့အစင်လာစီလာခဲ့တဲ့နိကတ်တော်ဆက်ဆံရေးကိုဆက်လက်ထားရှိဖို့ယေမန်ပဒိပခါမှာဆာဒီဥဆောင်တဲ့စစ်စင်ရေးကိုအမေရိကန်ဆက်လက်ကူညီပေးဖို့တိုက်တွန်းနေကြတာပါ။သတင်းစာဆရာကဆိုကီဆာဒီအင်ရှင်မင်းသားကသက်ဖို့အမိန်ပေးခဲ့တယ်လို့တင်ပြခဲ့တဲ့ CIA အကြီးအကဲဂျီနာဟက်စပါဒီကနေ့ပြုလုပ်တဲ့တကားပိတ်စွန်းဝဲမှာမပါဝင်တဲ့အတွက်လည်းပါတီနှစ်ခုလုံးရဲ့အထက်လွှတ်တော်အမတ်တွေကအပြင်းထန်မကြေမနက်ဖြစ်ခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုကတော့ CIA အစီအစဉ်ခံစားတဲ့မှာကဆိုကီသက်ဖြတ်မှုနဲ့ဆာဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်တိုက်ရိုက်ဆက်ဆံမှုရှိတဲ့ဆွဲအထောက်အထားမတွေ့ရဘူးလို့ညှင်းဆန်ပြီးယေမန်ပဋိပက္ခမှာဆာဒီအရေဗျကိုအမေရိကန်ကူညီမှုရက်ဆိုင်မဲ့အလားအလာကိုလည်းပဲအပြင်းထန်ကန့်ကွက်ခဲ့ပါတယ်